မြန်မာစစ်ကောင်စီကအတည်ပြုပြဋ္ဌာန်းခဲ့တဲ့နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေဟာအတိုက်ခံနိုင်ငံရေးပါတီတွေကိုနှိပ်ကွပ်မှုဖြစ်ပြီးဒီဥပဒေတိုင်းဆိုရင်နိုင်ငံရေးပါတီတွေနိုင်ငံရေးမှာပါဝင်ဝင့်မရှိဘူးလို့ HRW လူခွေရေးစောင့်ကြည့်မှုအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဇန်နဝါရီလ16ရက်နေ့ကပြဋ္ဌာန်းလိုက်တဲ့အဲ့ဒီဥပဒေသေးရထောင်ဒဏ်ချမှတ်ခံရသူတွေဟာနိုင်ငံရေးပါတီမှာပါဝင်ခွင့်မရှိတဲ့အတွက်အဓိကနိုင်ငံရေးခေါင်းဆောင်တွေဖြစ်ကြတဲ့ဒေါအောင်ဆန်းစုကြည်အပါဝင် NLD ပါတီခေါင်းဆောင်တွေကိုမြန်မာနိုင်ငံရေးတဲ့ဝင်မရအောင်ပိတ်ပင်လိုက်တာဖြစ်တယ်လို့ HRW ကထောက်ပြပါတယ်။စစ်ကောင်စီကနိုင်ငံရေးအတိုက်ခံအားလုံးကိုချိန်မုံ့မို့တဲ့ဒီမိုကရေစီနီးကျအရသာအုပ်ချုပ်ရေးပြန်ဖြစ်မလာစေဖို့စနစ်ကျစီမံနေတယ်လို့ HRW ရဲ့မြန်မာရေးသူတွေဒီမန်နီမောင်းကပြောပါတယ်။ပြည်ထောင်စုအစ်စ်နိုင်ငံရေးပါတီတွေနဲ့ပြည်내အစ်စ်နိုင်ငံရေးပါတီတွေအတွက်သတ်မှတ်ထားတဲ့ပါတီဝင်အားသတ်မှတ်ငွေအားတွေကိုပါထည့်သွင်းထားပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့နိုင်ငံရေးပါတီတချို့ကတော့ဒီဥပဒေသစ်အရာမှတ်ပုံမတင်ဘူးလို့ညှင်းပယ်ထားကြသလိုစစ်ကောင်စီလောရတိုင်းဟာတရားမဝင်ဘူးလို့လည်းကြေညာထားကြပါတယ် NLD ပါတီအပြတ်အသတ်နိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာပထမမှုတွေရှိတယ်ဆိုတဲ့အကြောင်းပြပြီးပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူခဲ့တာပါအဲ့ဒီနောက်အခုလာမဲ့အခုလာမှာရွေးကောက်ပွဲကျင်းပနိုင်မယ်လို့စစ်ကောင်ဆောင်ကပြောခဲ့ပေမဲ့စစ်ကောင်စီပြောခွင့်ရသူကတော့နိုင်ငံရေးတည်ငြိမ်အေးချမ်းမှုရှိမှရွေးကောက်ပွဲကျင်းပနိုင်မယ်လို့ပြောထားပါတယ်လက်ရှိအခြေအနေအဖြစ်ဆိုရင်တော့မြန်မာနိုင်ငံကနေရာတော်တော်များများမှာစစ်ကောင်စီကိုဆန့်ကျင်တဲ့လက်နက်ကင်တော်လှန်ရေးကြုံနေရပြီးစစ်ကောင်စီအုပ်ထကိုယ်တိုင်ကလည်းတိုင်းပြည်ဟာပုံမှန်အခြေအနေမရှိဘူးလို့ဝန်ခံထားပါတယ်